မာတီကသစ်ကျောက်စိန်ရှားပါတရိษံမွေးရစီစားတုံးကုံအမျိုးသမီးစတာတွေယူနန်ပြည်နယ်ကိုမှောင်ခိုထုတ်ယူတဲ့သတင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေမှာအခုတော့မကြာခဏတွေ့နေရပါတယ်တစ်တင်က400ကျော်နဲ့တရုတ်နိုင်ငံသား100ကျော်အစိုးရတပ်ကဖမ်းဆီးတဲ့သတင်းကိုလူသိများပါတယ်မြန်မာပြည်ကပစ္စည်းမျိုးစုံယူနန်ကိုမှောင်ခိုတင်ပို့နေတာကြားလာပါပြီအဖမ်းဆီးတွေလုတော့မှသတင်းဖြစ်သွားတာပါတလောက်များတဲ့ truck ကားနဲ့တရုတ်နိုင်ငံသားတွေပါဝင်နေတာကိုကြည့်ရင်ဥပဒေကိုဂရုမစိုက်ပဲလုပ်နေတာထင်ရှားပါတယ်။တရုတ်သတင်းမီဒီယာနဲ့အကဲခတ်တွေကတော့အဖန်ခါရတဲ့တရုတ်တွေမှာအပြစ်မရှိဘူးလို့ယုံကြည်တယ်လို့တရုတ်အမျိုးသမီးသူတေတီရွန့်စွန်ကဆိုပါတယ်။တရုတ်တက်ကုံတွေဟာသက်ဆိုင်ရာဒေသအာဏာပိုင်နဲ့တိုင်းရင်းသားအုပ်စုရဲ့ခွင့်ပြုချက်ရယူထားပြီးဖြစ်တယ်။ဒါလို့ရဖို့အတွက်ငွေအများအများပေးပြီးပြီမို့တရုတ်ဘက်ကတာဝန်ကြီးတယ်လို့ယူဆပါတယ်ရတဲ့ငွေကိုဝေစုခွဲရမှာအစိုးရတပ်အချင်းချင်းမကြည်မနှက်ဖြစ်လို့ဖမ်းဆီးတာလို့တရုတ်ကမြင်ပါတယ်2014မှာတစ်ထုတ်ခွင့်ပိတ်ပင်ထားပြီးမြဲအာဏာပိုင်ကငွေပေးတိုင်ရင်တရားဝင်တယ်လို့တရုတ်ဘက်ကယူဆပုံရပါတယ
်1994ကကချင်ပြည်နယ်မှာအပြစ်ခတ်ရစဲကလေးကယူနန်မြန်မာကုံသွဲရေးတိုးပွားလာပါတယ်ဤမျိုးစုံနဲ့ကုံသွဲကြပါတယ်အစိုးရတပ်ကချင်တပ်နဲ့ယူနန်တရုတ်ရောထွေးဆက်တင်နေတဲ့ကုံသွေးရေးဖြစ်လို့အပြန်အလှန်ကန့်တက်တာလည်းရှိပါတယ်။ဥပမာဈေးကြီးတဲ့ယူနန်ဆန်ကိုကောက်ွယ်ဖို့အတွက်မြမဆန်ကိုအရည်အသွေးအကြောင်းပြပြီးယူနန်ဘက်ကတင်သွင်းခွင့်ပိတ်ပင်ထားတာကြားပါပြီ။ဒါပေမဲ့နားလည်မှုနဲ့တင်ပို့နေတာမျိုးလွန်ခဲ့တဲ့နှစ်ကမြမဆန်တန်ချိန်6သိန်းကျော်တင်ပို့တဲ့အနေနဲ့ယူနန်ကိုတင်ပို့တာ9သိန်းကျော်ရှိပါတယ်။ယူနန်အကောက်ခွန်ဌာနကအဖမ်းအစည်းလုပ်တဲ့အချိန်မှသာမြမဆန်တင်ပို့မှုကြာဆင်းသွားပါတယ်။အခုတော့နှစ်ဖက်အာဏာပိုင်စစ်ဆက်ညှိနှိုင်းတဲ့အတွက်မကြမီတရားဝင်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ကြပါတယ
်။လက်ဆက်ဒေသအခြေအနေလိုက်ပြီးယူနန်မြန်မာကုံတွယ်ကြီးအတက်အကျဖြစ်လေရှိပါတယ်။အနောက်တိုင်းကဒဏ်ခတ်အရေးယူတဲ့အခါစစ်အစိုးရကတရုတ်ကိုမှီခိုးတဲ့အတွက်ယူနန်နဲ့အဆက်အသွယ်ပုံများလာပါတယ်။ကြောက်ဖြူခုမင်ယူနန်တန်းငွေပိုက်လိုင်းဆောက်လုပ်တဲ့အထိဖြစ်သွားပါတယ်။မကြမီကပဲယူနန်နဲ့ရခိုင်ကမ်းရိုးတာဆက်သွယ်တဲ့မိုင်900ကျော် optical cable telephone line တိဆောက်ပြည်စီပါတယ်။လိုင်ဇာမူဆဲလွဲကြီးချင်းရွှေဟော်နဲ့ကမ်ပိုက်တီဟာအရေးပါတဲ့ကုန်သွယ်ရေးဂိတ်စခန်းတွေဖြစ်လာပါတယ်။ယူနန်ကမြန်မာကိုဝင်တဲ့ကားလမ်း9လမ်းရှိပါတယ်။ဝမ်တိန်အနီးမှာနေသက်ကုန်သွယ်ရေးစခန်းတွေတိဆောက်ဖို့စီစဉ်ကြောင်းလည်းသိရပါတယ်။ကြောက်ဖြူခုမင်မီတာလမ်းစီမံကိန်းလုံကိုလည်းတရုတ်ဘက်ကရေးဆွဲထားပြီးဖြစ်ပါတယ
်။ KIA နဲ့ဆွေရတဲ့စစ်ပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကချင်ပြည်နယ်ကတရံဇာတ်ပစ္စည်းကိုချုပ်ကင်ကျင်တာလဲပါဝင်ပါတယ်။ကချင်ပြည်နယ်ကစီမံကိန်းတွေမှာဗမာစစ်အစိုးရနဲ့ KNA လက်တွဲလုပ်တာမျိုးရှိခဲ့ပါတယ်။ကြောင်မြင်းနဲ့တစ်ယူနန်ကိုတင်ပို့တာဟာရန်ပုံငွေအများဆုံးရတဲ့နည်းဖြစ်ပါတယ်။ဒေသဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းမှာတရုတ်ကုမ္ပဏီတွေကိုအများဆုံးသုံးပါတယ်။ငွေအများဆုံးပေးနိုင်သူကို contract ချပေးတာမျိုးတရုတ်နဲ့မြန်မာလုပ်ငန်းရှင်အများအပြားကချင်ဒေသကိုရောက်လာပါတယ်။ KIA ချုပ်ကင်တဲ့ဒေသမှာလည်းအာနာရှိရင်စီးပွားရေးအခွင့်အလမ်းရတာမို့အာနာမရှိငွေမရှိတဲ့ပြည်သူလူထုဟာစားဝတ်နေရေးပြည်လည်ဖို့ခက်ခဲပါတယ်။ KIA အုပ်ချုပ်ရေးမှာကျွမ်းကျင်မှုနဲ့တိတာမြင်တာမှုမရှိဘူးလို့ကချင်သူတေတီလန်နောင်ရိုင်းအောင်ကသုံးသပ်ပါတယ်
။ဗမာစစ်ဘုံနဲ့တရုတ်မှောင်ခိုရောထွေးဆက်တင်ဖြစ်နေတာမဆလာခက်ကတဲ့ကပါ။ယူနန်ရဲ့နေဆက်ကုံတွဲရေးမှာ80ရာခိုင်နှုန်းဟာမြန်မာနဲ့ကုံတွဲတာဖြစ်ပြီးလာအိုနဲ့ဗီယက်နမ်က20ရာခိုင်နှုန်းသာရှိပါတယ်။မူဆယ်မာတင်ယူနန်မြန်မာကုန်သွယ်မှုတန်ဖိုးပမာဏဟာ2013မှာဒေါ်လာတန်း3500ရှိပြီးချင်းရွှေဟော်မှာတန်း250လွယ်ဒီမှာ85တန်းနဲ့ကမ်ပိုက်တီမှာတန်း30ရှိပါတယ်။ဒါပေမဲ့စည်ရင်းအင်းမရှိတဲ့မောင်ခုံကုန်သွယ်မှုပမာဏဟာတည်တဲ့ပုံပြီးများနိုင်ပါတယ်။ဒေါ်လာငွေအထုပ်အသွင်းကိုတရုတ်အစိုးရကကန့်တတ်ထားတာမို့မောင်ခုံလုပ်ငန်းဟာမောင်ခုံဘဏ်တွေကိုအားကိုးနေရပါတယ်။ဟောင်ကောင်မကာအိုနဲ့မြန်မာပြည်အကြားငွေလွှဲနိုင်အောင်တယ်လီဖုန်းဆက်ပြီးစီစဉ်ပေးတာကိုမောင်ခိုဘန်လုပ်ငန်းလို့ခေါ်ပါတယ်မြန်မာပြည်မှာရောတရုတ်ပြည်မှာရောငွေကြေးအများအပြားရှိတဲ့တတိကကြားဝင်ပြီးငွေချေပေးတဲ့နည်းစနစ်ဖြစ်ပါတယ်ဤမျိုးစုံနဲ့ထုတ်ယူနေတဲ့ပစ္စည်းတွေအတွက်တရုတ်ပြည်ကနေမြန်မာပြည်ကိုနှစ်စဉ်လွှဲပေးတဲ့ဒေါ်လာငွေပမာဏဟာဒေါ်လာတန်း3000ကျော်တယ်လို့တရုတ်စီးပွားရေးစာဆောင်ကရေးထားကြောင်းလွန်ခဲ့တဲ့စက်တင်ဘာ14ရက်နေ့ထုတ် DBB အင်္ဂလိပ်သတင်းမှာဖော်ပြပါတယ်။ဒါကြောင့်ယူနန်မြန်မာကုန်သွယ်ရေးအရှုပ်အထွေးမှာအဖအစီလောက်တာဟာအနည်းအကျဉ်းသာရှိပုံရပါတယ်ခင်ဗျာ။